ုလာ25ရက်ကဖြစ်ွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းက ARS အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုပြန်လည်နှိမ်နှင်းမှုတွေကြောင့်ဩဂုတ30ရက်နေ့အထိတပ်မတော်ရဲတပ်ဖွဲ့နဲ့ဝန်ထမ်းစုစုပေါင်း25ယောက်ကြာဆုံးခဲ့သလိုအကြမ်းဖက်သမားအလောင်း380ရရှိထားတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တခြားရခိုင်နဲ့တိုင်းသားတွေဟိန္ဒူဘာသာဝင်တွေသေဆုံးခဲ့တာတွေပါပေါင်းရင်သေဆုံးသူ400ဝန်းကျင်ရှိပြီမို့အခုဖြစ်စဉ်ဟာ2012ခုနှစ်တုန်းကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေ2016အောက်တိုဘာအတွင်းဖြစ်ခဲ့တဲ့နေကြာသောတပ်စခန်3ခုအကြမ်းဖက်စီးနင်းတိုက်ခိုက်ခံရမှုနဲ့ပြန်လည်နှိမ်နှင်းခဲ့တဲ့ဖြစ်စဉ်တွေတုန်းကထက်သေဆုံးသူအများကြီးပိုများတာတွေ့နိုင်ပါတယ်။နောက်ထပ်လည်းသေဆုံးတရားရသူတွေအများကြီးရှိလာနိုင်ပါသေးတယ်။ဒီလောက်လူသေပြောက်များလာတဲ့အကြမ်းဖက်မှုကြီးဖြစ်လာတာရဲ့နောက်ခံအကြောင်းရင်းတွေကဘာတွေဖြစ်မလဲဆွေးနွေးကြည့်ကြရအောင်ပါ။ဒီကြောင်းချက်တွေကိုသိထားမှနောက်ခုလိုဆိုးရွားတဲ့အကြမ်းဖက်မှုမျိုးကြီးတွေဖြစ်ပေါ်မလာအောင်ကာကွယ်တားဆီးနိုင်မှာမို့ဖြစ်ပါတယ်။
အလုံးသိကြပြီးဖြစ်တဲ့အတိုင်း2012ခုနှစ်မှာရခိုင်တိုင်းရင်းသူတယောက်မတရားပြုကျင့်တပ်ဖြတ်ခံရတာကနေအစပြုပြီးဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားပါတယ်။တပ်ဖြတ်မှုတွေ၊မိရှုမှုတွေပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ရင်စစ်တွေခရိုင်ဘက်မှာဖြစ်ပွားတာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော့ဘက်မှာဖြစ်ပွားခဲ့တဲ့အခြေအနေချင်းမတူပါဘူး။စစ်တွေခရိုင်ဘက်မှာကရခိုင်တိုင်းရင်းသားတွေကလူများစုဖြစ်ပါတယ်။ပတိပခဖြစ်ပွားပြီးနောက်ပိုင်းအဲ့ဒီဒေသကရခိုင်တိုင်းနာတချို့နဲ့တသိန်းလောက်ရှိတဲ့မွတ်စလင်တွေဒုက္ခတဲ့စခန်းတွေတွေရောက်သွားပါတယ်။အဲ့ဒီဒုက္ခတဲ့စခန်းတွေဟာအကျေချုပ်တာတာသဘောမျိုးပဲရှိပြီး9နှစ်ကျော်ကြာလာတဲ့ဒီကနေ့အချိန်ထိမွတ်စလင်တသိန်းကျော်လောက်ဒုက္ခတဲ့စခန်းတွေကနေသူတို့ရက်ရွာပြန်မသွားနိုင်ကြသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော့ဘက်မှာတော့အဲ့ဒီလိုမျိုးအခြေအနေမဟုတ်ပါဘူး။အစ္စလမ်ဘာသာဝင်တွေကလူများစုဖြစ်ပြီးရခိုင်နဲ့တိုင်းရင်းသားတွေကလူနည်းစုပါ။၁၀ရာခိုင်နှုန်းအောက်နည်းတယ်လို့တောင်ခန့်မှန်းရပါတယ်။ဒါကြောင့်အဲ့ဒီဘက်မှာပဋိပက္ခဖြစ်ပြီးဆိုအကြမ်းဖက်ခံရတာပြေးရလွှားရတာလူနည်းစုရခိုင်နဲ့တိုင်းရင်းသားတွေပဲဖြစ်ပါတယ်။နောက်ပိုင်းအာဏာပိုင်တွေဟာအိုးအိမ်စွန့်ပြေးရတဲ့ရခိုင်နဲ့တိုင်းရင်းသားတွေကိုသူတို့ကြီးရွာသူတို့ပြန်အခြေချနိုင်အောင်လုပ်ပေးနိုင်ခဲ့ပြီးနောက်ထပ်တိုင်းရင်းသားကြီးရွာတွေထူထောင်နိုင်အောင်စူးစမ်းတာလည်းတွေ့ကြရပါတယ်
။2016ဧပြီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါတခိုင်ပြည်နယ်မှာပြည်ပခန့်တွေရောပါစေရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကနေတဆင့်နှစ်ဖက်အတိုင်းအဝန်အဆင်ပြေပြေနေထိုင်နိုင်ရေးဒုက္ခတွေစခန်းတွေပိတ်သိမ်းနိုင်ရေးအစားရှိတဲ့အစီအစဉ်တွေချမှတ်ခဲ့ပြီးသူကိုယ်တိုင်ဦးဆောင်တဲ့ကော်မရှင်တရက်ကိုပါထူထောင်ခဲ့ပါတယ်။ဒါပေမဲ့ဘာမှမမေရအကောင့်ထဲမဖော်နိုင်သေးခင်အောက်တိုဘာ9ရက်နေ့မှာနေကြာသောရဲတပ်ဖွဲ့ဌာနချုပ်နဲ့ကင်းစခန်းတစ်ခုစုစုပေါင်း300ကိုဒေသခံမွတ်စလင်ရွာသားတွေကအကြမ်းဖက်ဝင်ရောက်စီးနင်းတိုက်ခိုက်ဆက်ဖြတ်မှုဖြစ်ပွားခဲ့ပါတယ်။လက်နက်တချို့ကိုလည်းလူယူသွားပါတယ်။ဒီစီးနင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတပ်မတော်ကဒဏ်ပြနေနေခဲ့သလိုအဲ့လိုနေနေစုံမွေးလှုပ်ရှင်လူအခွင့်အရေးချိုးဖောက်တာတွေရှိတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းတွေရဲ့ဆွဆွဲခြင်းကိုလည်းခံခဲ့ရပါတယ်။အောက်တိုဘာအကြမ်းဖက်မှုနောက်ပိုင်းပေါင်းတော်ဒေသမှာညမထွက်ရအမိတ်ထုတ်ပါတယ်စစ်စစ်မှုတွေလည်းပုံများလာလို့ငကိုကလေးကမှတမျိုးနယ်ကနေတမျိုးနယ်ကြော်ပြခွင့်မရှိကန့်သက်ခံထားရတဲ့မွတ်စလင်တွေတနေရာကနေတနေရာသွားလာရခက်ခဲကုန်ပါတယ်အကြောက်တရားသွားမှုရောမကအသက်မွေးဝမ်းကြောင်းနဲ့ကုံတွယ်စည်းဝါးကူးလူသွားလာရေးထိခိုက်ကုန်ပါတယ
်အောက်တိုဘာလမတိုင်ခင်ကမွတ်စလင်အတော်များများရေလုံငန်းနဲ့အသက်မွေးကြပါတယ်အောက်တိုဘာဖြစ်စဉ်နောက်ပိုင်းအာဏာပိုင်တွေက၅ထပ်ဖမ်းခွင့်မပေးဘဲရေလုံငန်းကိုပိတ်ပင်လိုက်ပါတယ်နောက်ပိုင်းရေရင်တွေကိုမှတ်ပုံတင်ခိုင်းပါတယ်။ဒါရီမကလေထိုးသားတွေကပါမှတ်ပုံတင်ခိုင်းပါတယ်။ခတ်တာကတပ်တေကန်ကပြားလုံမထားတဲ့မွတ်စလင်တွေလေထိုးသားအဖြစ်မှတ်ပုံမတင်နိုင်တော့ငါးဖမ်းလုပ်ငန်းနဲ့လည်းအသက်မွေးဝမ်းကြောင်းမလုပ်နိုင်တော့ပါဘူး။တပြိုင်နက်တည်းလေပိုင်ရှင်ရခိုင်တွေရောဟိန္ဒူတွေပါလေသားမရှိလေမထွက်နိုင်တော့ရခိုင်ပြည်နယ်မြောက်ပိုင်းကငါးဖမ်းလုပ်ငန်းတစ်ခုလုံးပျက်စီးသွားခဲ့ပါတယ်။နေဆက်ကုံတွေကြီးလေဒီနေ့အတိုင်းပါပဲတပ်တေကန်တပ်ပြားမရှိတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်မသွားနိုင်ကုန်မကူးနိုင်တော့ငကိုကလေးကမှပမာဏနည်းနည်းပဲရှိတဲ့ငယ်ဆက်ကုန်တွေကြီးလဲလုံးဝနှိပါကြာဆင်းသွားစေပါတော့လေပြောရရင်2016ခုနှစ်အောက်တိုဘာလအကြမ်းဖက်မှုဖြစ်စဉ်အပြီးနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူများစုမွတ်စလင်တွေရဲ့အခြေအနေဟာလွတ်လပ်မှုမရှိုံမကစီးပွားရေးအရပါနလမထူနိုင်တဲ့အခြေအနေရောက်သွားခဲ့ရဆိုရင်သမားပါဘူးအခြားတစ်ဖက်မှာတော့အကျန်းဖက်သမားတွေဟာပိုပိုပြီးစီးရဲမွဲတည်လာနေတဲ့တေမထူးနေမထူးမွတ်စလင်တွေကိုစီးအောင်ပါတော့တယ်အမှုကြီးနဲ့ရရင်ရမရရင်ကိုလူမျိုးတူဘာသာတူတွေကိုလည်းအကျန်းဖက်စီးအောင်ပါတယ် အရင်ကရှိခဲ့တဲ့အစိုးရအုပ်ချုပ်ရေးတာဝန်ရှိသူတွေကိုတတ်ဖြတ်တာအစိုးရနဲ့ပူးပေါင်းသူအစိုးရကိုတည်င်းအမှန်ပြောတဲ့သူတွေကိုလုတ်ကြံတာမျိုးအထိလုတ်လာတာမတွေ့ချင်မမြင်ချင်မှအဆုံးပါပဲခက်တာကအကြမ်းဖက်သမားတွေရဲ့အဲ့ဒီလုတ်ရက်ကိုအာဏာပိုင်တွေကမဟန့်တောင်းနိုင်တာပါအဲ့လိုအကြမ်းဖက်ခံရတဲ့မွတ်စလင်တွေသူတို့ရဲ့မိသားစုဝင်တွေကိုအာမခံချက်ရှိရှိအကာအကွယ်ပေးဖို့ကြက်ကွက်ခဲ့တဲ့အတွက်လဲမွတ်စလင်အများအပြားအကြမ်းဖက်သမားတွေရဲ့စီယုံတိမ်တွင်းမှုအောက်ရောက်သွားရတယ်လို့မှန်းဆနိုင်ပါတယ်
ဒီလိုလည်းပဲတနတ်တလဲနဲ့လက်ဓာရီလှန်တွေလောက်လေးကွာတွေလက်လုံးပိုင်းတွေလောက်အသောပြိနိုင်တဲ့လူကြီးကိုလက်နဲ့အပြည့်စုံတက်ဆင်ထားတဲ့မောင်တော်ဒေသမှာကင်းတဲ့စစ်ရည်ရင်တွေစစ်ကားတွေလက်နဲ့ကြီးတွေရဟရင်တွေပါပိုင်ဆိုင်အသောပြိနိုင်တဲ့လူညိုရေးတပ်ဖွဲ့ကိုအန်တုဖို့စေခိုင်းနိုင်တဲ့အခြေအနေရောက်သွားစေခဲ့ပါတယ်ဒါတွေကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အုပ်ချုပ်ရေးနဲ့လူညိုရေးပိုင်ဆိုင်ရာတာဝန်ရှိသူတွေဟာအောက်တိုဘာနောက်ပိုင်းအကြမ်းဖက်မှုတွေနောက်ထပ်မဖြစ်ပွားအောင်လုံးစင်းလုံးထိုက်တာတွေကိုမလုတ်ခဲ့ကြရုံမကလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးအမှားမှားအယွင်းရင်လုတ်ခဲ့ကြလို့သာအကျန်းဖက်သမားတွေအနေနဲ့အဲ့ဒီဒေသကမူစင်ရွာသားတွေကိုစီးဟုတ်နိုင်ခဲ့တာဖြစ်ပါကြောင်းပြင်ပြလိုက်ရပါတယ်